စကိုင်းမြို့နယ်တလိုင်းကျေးရွာကစစ်ဘေးရှောင်တွေခိုလုံနေတဲ့ဘုံကြီးကျောင်းကိုဒီလဩဂုတ်လဒီကနေ့17ရက်မနက်4နာရီ15မိနစ်လောက်မှာစစ်ကောင်စီကလေကျောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့တန်ဃာတပါးအပါအဝင်ရှစ်လသားအွယ်ကလေးတဦးနဲ့အဲ့ဒီကလေးရဲ့မိခင်နောက်ထပ်အဖွားတယောက်စုစုပေါင်း4ယောက်သေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စကိုင်းဘက်မှာလေကျောင်းကနေဘုံကျဲတိုက်ခိုက်တဲ့အပြင်မြေပြင်ကပါစစ်ကောင်စီတပ်တွေကထိုးစစ်ဆင်တီတိုက်ခိုက်နေတဲ့အချိန်မှာအရသားတဦးကိုတပ်ဖြတ်သွားတယ်လို့လည်းဒေသခံတဦးက VOA ကိုပြောပြပါတယ်
။ဟိုအဲဒီကြောင်ကြီးကြီးတာဘုံလုံးချောက်။ကြီးကြီးတာ၄ယောက်ပေါ့။ဘုံကြီးတာကျွန်တော်အကြောင်းအတန်ကတပါးရဲ့အဲဒီကလေးကားမိ၂ယောက်၊ရှစ်လသားရဲ့ကလေးတစ်ယောက်ရဲ့သူ့မိရဲ့နောက်သူ့ဖွားရဲ့သူ့ဖွားရဲ့အမျိုးသမီးပေါ့အမျိုးသမီး၂ယောက်ကလေးတစ်ယောက်တန်ကတစ်ယောက်တန်ကတစ်ပါးပေါ့။ဒီရောက်ပေါ့ပုံကြတာအဲသူကအဲဒီကပေါ့ဗျာအဲ့နာအရှိရှိဘက်ကစိတ်ကင်လို့ဘာလို့လဲဆိုစစ်ချောင်းကြီးရှိရတယ်အဲ့ရတယ်အရှိချောင်းကသုံးလုံးလုံးမှမိကြတာတော်များများလည်းအနောက်ဘက်ကကြီးတဲ့စစ်ချောင်းကြီးတွေကလည်းဖန်ခန့်နေပြီရှိအဲ့ဖန်ခန့်နေလူကြီးကတယောက်ကတော့ဇာတာတယောက်ကတော့တက်သွားတယ်တဲ့လူကြီးကတော့တော်များများအဲ့ဖန်သွားပြီးတော့မှအဲ့တဲ့ကြီးကိုဆက်ပြီးတော့မှစစ်ချောင်းထိုးသွားတယ်ဒီလူ၅ယောက်ကြာထားတယ
်စစ်တပ်ကဘုံကျဲတိုက်ခိုက်ချိန်မှာတိုက်ပွဲဖြစ်တာမရှိဘဲဘုံကြီးကျောင်းဟာလည်းအရက်သားတွေစစ်ပေးရှောင်နေတဲ့နေရာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဘုံကျဲတိုက်ခိုက်တာကြောင့်၄ဦးသေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေကိုတော့ဆေးကုသမှုပေးနေတယ်လို့ဒေသခံတွေကဆိုပါတယ်။ဘုံကျဲပြည်နောက်မြေပြင်ကနေစစ်ကျောင်းနှစ်ကျောင်းခွဲပြီးနယ်မြေရှင်းလင်းလာတဲ့အတွက်အရက်သား၁၀ဦးတဲ့မနယ်ဖမ်းဆီးခံထားရပြီးဖမ်းဆီးခံရသူတွေကိုစစ်တပ်လက်ရှိတပ်ဆွဲနေတဲ့စကိုင်းမြို့နယ်နဲ့ဝက်လက်မြို့နယ်အစပ်ကပေတကြီးကျေးွာကိုခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။လေကျောင်းကနေဘုံကျဲတိုက်ခိုက်မှုအခြေအနေနဲ့သခိုင်းတိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတာနဲ့ပတ်သက်လို့အခုချိန်ထိစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။အခုလိုစစ်ပေးရှောင်နေတဲ့နေရာတွေကိုစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေရှိနေတဲ့အတွက်နောက်ထပ်ဘုံကျဲတိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။စစ်ပေးရှောင်တဦးကသူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါတယ်။
ဘာမှတာပဲမရှိဘူးတပတ်ကို၄နာရီ၅လောက်ကကျဲတော့တယ်ဗျအပေါ်ကျဲတော့တာဆိုတော့ဆိုရင်ဟောပြီးတော့တောက်ကြရတော့ပေါ့သူတို့ကျဲတော့ထပ်ပြေးရမှာပဲလေကျွန်တော်တို့ကတော့ကျွန်တော်တို့ကဘာမှမရှိတာဘူးသူတို့ကြီးကခံရအောင်မှာပေါ့
တလိုင်းကျေးရွာဟာစကိုင်းဝက်လက်မရယာမြို့နယ်၃ခုစုံရထိစပ်နေတဲ့အနီးကကျေးရွာတရွာဖြစ်ပြီးစစ်တပ်ကမကြာခဏနယ်မြေရှင်းလင်းရေးလုပ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေခိုးအောင်းနိုင်တဲ့နေရာတွေလို့ယူဆပြီးလေကျောင်းချီတဲ့တိုက်ခိုက်မှုတွေပါခံခဲ့ရဘူးပါတယ်အခုလိုလေကျောင်းတိုက်ခိုက်တာတွေအပြင်မြေပြင်ကနေပါနယ်မြေရှင်းလင်းနေတဲ့အတွက်နေအိမ်200ကျော်နီးပါးမိရှို့ခံထားရတဲ့ကျေးရွာတရွာလည်းဖြစ်ပါတယ်ဒါအပြင်စစ်တပ်ကမြေပြင်ကစစ်ကြောင်းထိုးတဲ့အတွက်တလိုင်းကျေးရွာအပါအဝင်အနီးအနားကကျေးရွာ9ရွာကထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်ရပြီးအကူအညီတွေလည်းလိုအပ်နေပါတယ်